နွေမာလာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လွှတ်တော်ကိုယ်စားလှယ်လောင်းစီရင်ကိုအစောဆုံးရှေ့သတင်းပတ်ထဲမှာထုတ်ပြန်နိုင်မှုရွေးကောက်ပွဲတာဝန်ရှိသူတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မဆူဆူပါတိုင်းနယ်ပြည်နယ်14ခုကသဆိုင်ရလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်အမည်စီရင်တင်သွင်းထားသူ
တဆိုင်ရလွှတ်တော်အသီးသီးအတွက်ရွေးချယ်ခံမဲ့ကိုယ်စားလှယ်လောင်းတွေရဲ့ရှောက်လွှာတွေကိုဒီတစ်ပတ်ထဲမှာပဲစတင်စစ်စစ်မှာဖြစ်ပြီးတော့အစောဆုံးအနေနဲ့ရှေ့သတင်းပတ်မှာထုတ်ပြန်နိုင်မှုမျှော်လင့်ထားကြောင်းလဲစကိုင်းတိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲဥက္ကဋ္ဌဦးတင်ဦးကပြောပါတယ်။ဒီကြားထဲမှာကျွန်တော်ကကောင်းကွက်တဲ့လူရဲ့ဆိုတော့လက်မှတ်မှုဆိုရင်သူအမြန်ကြောင်
လောင်းစီးရင်685ဦးရွေးကောက်ပွဲမှာရှင်ပြိုင်မှုစီးရင်ပေးထားတယ်လို့လည်းပြောပါတယ်။ကယားပြည်နယ်မှာတော့တတိပုဂ္ဂလနဲ့ပါတီပေါင်း14ခုကပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်55ဦး၊အမျိုးသားလွှတ်တော်အတွက်114ဦးနဲ့ဗမာတိုင်းရင်းသားရေးရာအတွက်10ဦးဝင်ရောက်ရှင်ပြိုင်နိုင်မှုစီးရင်ပေးထားပြီးစစ်စစ်တဲ့လုပ်ငန်းစဉ်တွေစတင်နေပြီလို့လည်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲဥက္ကဋ္ဌဦးတန်းစိုးကပြောပါတယ်။
မမတိုင်းလာရှိရကတော့ပြတ်သွားပြီ။ကျန်တဲ့ခံရရလုံးမဲ့ကိစ္စကြတော့ခုချိန်ကြီးဘာမှတက်မလာသေးဘူး။ပြည်နယ်ကလုတာတော့ဗမာတိုင်းသားကြီးကတော်တော်ကိုယ်စားလှယ်ကတော့အားလုံးအကန့်အကွက်မရှိပြီးသွားပါပြီ။မနေ့ကပါ
။နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရှင်မြိုင်ကြမှာပါ။ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ခန့်မှန်းထားပြီးမင်းဆန္ဒရှင်စီရင်ကိုလည်းပြီးခဲ့တဲ့လကုန်ပိုင်းမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပထမအဆင့်အဖြစ်ထုတ်ပြန်ထားပြီးအချက်အလက်အမှားယွင်းတွေရှိရင်ပြင်ဆင်ဖို့ကိုဒီသတင်းပတ်ကုန်အထိအချိန်ပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။